AOR မြေဟာမန္တလေးမြို့အနီးမှာစိုးရင်ရေမတ်အထိရောက်လာတဲ့အတွက်ရေဘေးကိုရင်ဆိုင်မှုမန္တလေးမြို့ကနေပြင်ဆင်နေကြရပါတယ်။မြို့ပတ်လန်းတလျှောက်တဲအိတ်တွေနဲ့ကာယန္တာတွေလုပ်နေရတယ်လို့ AOR မြေကမ်းတစ်ဘေးမှာစိုက်ပျိုးထားတဲ့သီးနှံတွေကိုရေဘေးကနေကြိုတင်ကာကွယ်နိုင်မှုအတွက်လည်းတာဝန်ရှိသူတွေကလှုံ့ဆော်နေကြပါတယ်။မအေးမာကတင်ပြပေးထားပါတယ်ရှင်။
စက်တင်ဘာလ10ရက်နေ့ကစပြီး AR မြေရေဟာမန္တလေးမြို့မှာတော့စိုးရိမ်ရေမှတ်ကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်။ဒီအတွက်ရေကင်းလုံခြုံရေးချတာတွေနဲ့တဲအကာရန်တွေကိုရေဝင်နိုင်တဲ့နေရာတွေမှာမြို့နယ်အာဏာပိုင်တွေကလိုက်လံချထားနေပြီဖြစ်ပါတယ်။မြေရေတက်လာတဲ့အခြေအနေကိုတော့မန္တလေးမြို့ကတူကအခုလိုပြောပါတယ်
။ဒီကန်တဲ့ဘူးကတကယ်တော့အောက်တော့ကျောင်းနေတာပေါ့ဗျ။အခုကတော့ကျန်တဲ့ဘူးကကျဲပေါ့နော်ရေပြင်းနဲ့အဲ့ဒီအနေထားတော့ရောက်တယ်။ဒါတွေကတော့ပုံမှန်တော့ဆယ်ပြောင်းကြီးဌာနကအဲ့ဒီမှာရေပြင်းစောင့်နေသူတို့ကအဲ့လိုပေါ့နော်။အခုကဟိုအောက်တဲ့8တူကချတာပေါ့နော်။အဲ့ဒါပြင်ထားဒါပေမဲ့အဓိကသူကဒီရဲ့တက်တဲ့ရေသွန်းကိုသူကအမြဲတမ်းဟိုအကြောင်းကြားနေတာပေါ့နော်ဌာနကဒီမှလည်းခုလည်းမိုးတွေတော့မင်းတယ်ပဲ။ကျွန်တော်အထက်ပိုင်းပေါ့နော်ကချင်ပြည်နယ်ဆိုပါလို့ကဘိုးကကောင်းတဲ့အပေါ်မှာဖြစ်ပါလိမ့်မယ်
။ဒုထဝတီမြေဟာစိုးရိမ်ရေမတ်အထက်ကိုရောက်ရှိလာခဲ့ပြီးတဲ့နောက်စိတ်ကင်မြို့နယ်နဲ့အမရပူရမြို့နယ်ထဲမှာရှိတဲ့ကျေးရွာတချို့ဟာပြီးခဲ့တဲ့ရက်တွေအတွင်းကရင်းနှီးမြှုပ်မှုတွေဖြစ်ပွားပြီးဒုဒ္ဓဝတီမြေကြီးကြောင့်အေယာဝတီမြေကြီးရှံမှုတွေပိုပြီးဖြစ်လာတဲ့အကြောင်းဒီအတွက်မြေနယ်ဘေးမှာစိုက်ပျိုးထားတဲ့ပဲခင်းတချို့ပျက်စီးမှုတွေရှိနေတဲ့အကြောင်းကိုလည်းမန္တလေးမြို့ကနောက်တဦးကရှင်းပြပါဗျ
။မန္တလေးမှာကြီးတယ်ဆိုတာကဒုဒ္ဓဝတီကြီးဟိုပြုံးနေတဲ့ကလာတဲ့ဒုဒ္ဓဝတီမြေကလည်းရေတိုးတယ်အေယာဝတီမြေဟိုအထက်ပိုင်းကဟိုဒီပေါ်လေးဗမောမြေကြီးနားလာတဲ့ဒီဆုံးလာတဲ့ရေလည်းကြီးတယ်အကြီးတဲ့အတွက်မန္တလေးမှာလာပြီးတော့ရေဆုံပြီးတော့ရေပိုကြီးနေတာဒီရာသီဆိုတာကလေရေဒီလိုကြီးရမဲ့ရာသီမဟုတ်ဘူးလေဒီလိုချိန်လည်းမဟုတ်ဘူးရာသီအဲရေတိုးရမဲ့ချိန်လည်းမဟုတ်ဘူးလေအဲခုတော့ချိန်မဟုတ်တာမဟုတ်ရေတွေကြီးနေတာကိုယ်နဲ့မလေးအယောဒီမြေဘေးမှာရှိတဲ့တချို့ပဲပဲအရင်ခေါ်တာပေါ့ပဲအရင်နေကတချို့ကွာအခုဒီချင်းကတော့အများကြီးတော့မကျဲရသေးဘူးကျဲတဲ့လူတွေတော့ကျဲထားကြတယ်ဟိုပဲပုတ်တို့ပဲရင်းတို့ပေါ့အဲအဲ့လိုပဲဆိုတော့ရောင်ရည်တွေကလေတောင်ကြီးတွေကကျဲထားကြတယ်အဲအခုကလူစုံတက်စုံတော့မကျဲရသေးဘူးဒါပေမဲ့ရေကရောက်လာတာ
စိုးရိမ်ရေမှတ်ကိုကျော်လွန်ပြီးဆိုတာနဲ့အချိန်မရွေးရေတက်လာနိုင်ပြီးစိုးရိမ်ရမှုတွေရှိနေကြောင်းဘကိုးမြို့နဲ့နေရာတချို့မှာလည်းရေကြီးမှုတွေကြုံနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဟောင်းဒေါက်တာဦးထွန်းလင်ကလည်းပြောဆိုပါတယ်
။ဟုတ်တယ်မဟုတ်တော့တော့မဟုတ်တော့ဘူး။တော့မုံတိုင်းမရှိဘူးမဟုတ်တော့မရှိဘူးနော်
။ဟုတ်ကဲ့။
ဟုတ်ကဲ့ရေကြီးတဲ့နေရာတွေတော့ကျွန်တော်တွေ့နေရအောင်ပြရဖို့ဆိုတယ်ဘကိုးရဖို့ဆိုတယ်နော်။မုံတိုင်းပြည်ရှိတဲ့ဘကိုးရှိတဲ့တောင်းတော့ရန်ကုန်တိုင်းကမင်္ဂလာတုံတို့နောက်ပြီးတော့တထုံအဲ့ဒီဘက်ဒီမှာတော့လောလောဆယ်တော့ဒီသွေးရင်မအဲ့ရောက်နေတယ်လို့ကျွန်တော်တော့ဒါဂျိုလူတိုင်းတာကနေပြောပြရတာပေါ့နော်မိုးစလာတော့သူကစကန်းအတိုင်းတာပေါ့နော
်မန္တလေးမြို့နဲ့အနီးတစ်ဝိုက်မှာတော့စက်တင်ဘာလ14ရက်နေ့မှာနေသားချင်းရှိပြီးမိုးရွာဖို့အတွက်80ရာခိုင်နှုန်းရှိတယ်ဆိုပြီးဒေါက်တာဦးထွန်းလွင်ရဲ့မိုးလေဝသခန့်မှန်းချက် website မှာဖော်ပြထားပါတယ်စင်ကိုင်မြို့နယ်အမရပူရမြို့နယ်တို့မှာတော့ပြီးခဲ့တဲ့3ရက်ခန့်ကစိုးရိမ်ရေမတ်တဲ့ကြော်လွန်ခဲ့တဲ့အတွက်ရေကြီးခြင်းရေနစ်မြုပ်ခြင်းတွေကိုဒေသခံကြေးရွာသားများခံစားခဲ့ရတာပါအနိုင်ပိုင်းနေရာတွေမှာဆိုရင်တော့လူတရကျော်နစ်မြုပ်တဲ့အတွက်နေထိုင်ရေးစားသောက်ရေးတွေအခက်အခဲတွေကြုံရကြောင်းဒေသခံတွေကဆိုပါတယ်နေ့အတော်ကြာမှအခုလိုမျိုးရေကြီးတာမျိုးကိုထပ်ကြုံရတယ်လို့လည်းဆိုကြပါတယ်မန္တလေးမြို့မှာတော့လက်ရှိအခြေအနေမှာအေယာဝတီမြေတက်လာပြီးမဲ့အိမ်တွေနစ်မြုပ်တဲ့အထိသိတာတဲ့ရေကြီးမှုတွေမကြုံရသေးကြောင်းဒါပေမဲ့မကြမီရေကြီးလာတော့မှကိုဒေသခံတွေကစိုးရင်ပူပန်နေကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လကုန်နဲ့ဩဂတ်လအတွင်းမှာတော့ကရင်ပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်တွေဘက်မှာမြေရေကြီးမှုတွေကြောင့်လူအသေးပြောက်တွေလည်းရှိခဲ့တာပါ။ပြီးခဲ့တဲ့လတွေကပဲတန်လျင်မြေရေ၊မိုးရေမြေရေကြီးမှုတွေရှိခဲ့ပြီးလက်ရှိအချိန်တွေမှာတော့ဒုထဝရီမြေနဲ့အေယာဝတီမြေတန်လျင်မြေရေကြီးမှုတွေကြုံနေရတာလည်းဖြစ်ပါတယ်ရှင်။